စစ်ရုံလုံးရုံတွေပိတ်ခတ်ထားတာကြောင့်အလုံးမစင်းနိုင်တဲ့လုံသမားရေအတွက်အစိုးရရဲ့လူမှုဖူးဆောင်ကြီးထောက်ပံ့မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်တော်သောထပ်ပါ။အစိုးရကပိတ်ရက်ထပ်ပြီးတက်တန်းတူလိုက်တဲ့စစ်ရုံလုံးရုံကြီးကလုံသမားတွေကိုလူမှုဖူးဆောင်ကြီးထောက်ပံ့ပေးဖို့ပြင်ဆင်နေပြီလို့လုံသမားဝန်ကြီးဌာနအမြင့်တွင်းဝင်ကပြောပါတယ်။ ဥပဒေတိုင်းဆိုရင်ကျမကြီးကြောင့်ဖြစ်လာတဲ့ကိစ္စတွေအတွက်လူမှုဖူးဆောင်ထဲဝန်ကြီးရဲ့60%ရာခိုင်နှုန်းကိုအလုပ်သမားတွေကခံစားဝင်ရှိပါတယ်။ လက်တလုံးမှာလူမှုဖူးဆောင်ကြီးခန်းစားခွင့်ရမယ်အလို့သမားမြန်မာတနိုင်ငံလုံးမှာစုစုပေါင်း1,000,000ကျော်ရှိရလို့အမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကပြောပါတယ်။ဒါပေမဲ့အဲ့ဒီခန်းစားခွင့်ကိုအလို့သမားတွေကဘယ်လိုထုတ်ယူနိုင်နေဆိုတာကိုတော့အသေးစိတ်ပြောဆိုသွားခြင်းမရှိသေးပါဘူး။လူမှုဖူးဆောင်ကြီးပြည်သွင်းထားတဲ့အလို့သမားတဝူကတော့အစိုးရကထောက်ပံ့မဲ့အစီအစဉ်ဆိုတာတန်တရားရှိနေပါတယ်။
အခုကတော့60ရာခိုင်နှုန်းတော့ရလာမယ်ပေါ့နော်။ဝင်ရတော့အဲ့လိုမပြောက်ကတော့ပြောတယ်ပြောတာတော့ဝင်ရတော့ပုံများတဲ့အပေါင်းဝန်ထမ်းတွေအနေနဲ့ကလည်းအဲ့ဒီဟာကိုပဲသူတို့တော်တော်ကြီးကိုစိတ်ကဝါဖြစ်လာပေါ့နော်။အလို့သမားကြီးဆောင်ရွက်သူနာထက်လင်းနာဆုံးမက်ကတော့တော်တော်အောင်ကတော့အစိုးရဘက်ကထောက်ပံ့မဲ့အစီအစဉ်ကရှင်းရှင်းလင်းလင်းမရှိသေးဘူးလို့ပြောပါတယ်။အခုတည်းကထောက်ရာခိုင်နှုန်းရမယ အဆိုးရွားကနေပြီးတော့ဒါတရားရင်မမမပြောမိတာဖြစ်တဲ့အတွက်တော့အမနေနဲ့ကြဲစင်လာတော့ဒီလိုအချိန်အမီမျိုးဒီစက်ပြက်စာဝင်ပေါ့နော်အာလျော်လင့်တူနဲ့ရနိုင်ဖို့အတွက်ကိုအဆိုးရွားကဒီလက်နက်မျိုးအောင်လုပ်ပေးနိုင်လို့ရှင်တော့ဒါအကောင်းဆုံးဖြစ်တယ်လို့အမအမီနဲ့မြင်နေတယ
်အဆိုးရွားဦးစားပေးစစ်ဆေးသွားမယ်စိတ်ယုံတွေရဲ့မှာစေဝါစားတော့ကုန်နဲ့လုံသားတထောင်ထက်ရှိရဲ့စိတ်ယုံတွေပါပါတယ်အလုပ်သမားတချို့ကတော့အခုချိန်ထိဒီထောက်ပံ့ငွေကိုဘယ်လိုရနိုင်မယ်ဆိုတာသိချမသိရသေးကြောင်းပြောပါတယ်။ရန်ကုန်တခုထဲမှာတင်စက်ရုံအလုပ်ရုံပေါင်း6000ကျော်နဲ့လုပ်သားအင်အား6000ကျော်ရှိပါတယ်။ ERD တိုင်းပသိမ်မြို့ကအထည်ချုပ်စက်ရုံတွေကတော့ဒီနှစ်ဧပြီလ27ရက်ကစပြီးရန်နာလိုက်ပါတယ်။ပဲခူးတိုင်းစမှုဆောင်စီမံခန့်ခွဲရေးကတော့ကြီးညာချက်ထုတ်ပြန်တဲ့မြို့ထဲမှာအစောဆုံးဖြစ်ပြီးရောဂါကောက်ွယ်ဖို့နိုင်ငံတော်ရဲ့လိုအပ်ချက်အရလဲပတ်နေတဲ့စက်ရုံတွေကလွှဲပြီးကျန်းမာရေးအားလုံးဧပြီလ30အထိပိတ်ထားရမယ်လို့ထုတ်ပြန်ခဲ့ပါတယ်။ကျွန်တော်စောထက်ရန်ကုန်မြို့ကနေပြပူထားတာဖြစ်ပါတယ်။